11 media သတင်းတောက်သုံးဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးရန်ကုန်တိုင်းစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ရမှာသတင်းမီဒီယာကောင်စီဘက်ကအမှုအရင်ရုပ်သိမ်းမှုပြောဆိုထားပေမဲ့တိုင်းစိုးရဘက်ကအခုချိန်ထိတစုံတရာတိတိကျကျအကြောင်းပြန်တာမရှိသေးပါဘူးမီဒီယာနဲ့ဖြစ်တဲ့ကိစ္စကိုသတင်းမီဒီယာဥပဒေတိုင်းတရားစွဲဆိုတာမဟုတ်ပဲအရင်ဆုံးသတင်းမီဒီယာကောင်စီကိုတိုင်ကြားဖို့နိုင်ငံတော်သမ္မတကရန်ကုန်တိုင်းစိုးရကိုညွှန်ကြားထားပေမဲ့သတင်းတောက်သုံးဦးစလုံးဖမ်းဆီးခံရဆဲဖြစ်တယ်လို့သတင်းမီဒီယာကောင်စီနဲ့လည်းညှိနှိုင်းအပြေရှာတာဖြစ်မလာသေးပါဘူးစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်ရန်ကုန်တိုင်းအစိုးရအဖွဲ့ကို11 media ကအကြီးညိုပြက်အောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သတင်းမီဒီယာဥပဒေအတိုင်းသတင်းမီဒီယာကောင်စီကိုတိုင်ကြားညှိနှိုင်းပြီးနောက်ဆုံးအဆင့်ကျမှတရားစွဲဆိုအရေးယူဖို့နိုင်ငံတော်သမ္မတကညွှန်ကြားထားပါတယ်ဒီအတွက်ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဆွေးနွေးမှုတွေလုပ်တာမှာလက်ရှိစွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာညှိနှိုင်းဆောင်ရွက်နိုင်မယ်လို့သတင်းမီဒီယာကောင်စီကရန်ကုန်တိုင်းအစိုးရကိုပြန်လည်ပြောကြားထားပါတယ်ဒီအပေါ်အစိုးရဘက်ကဘာမှပြန်လည်တုံ့ပြန်တဲ့တိကျတဲ့ထုတ်ပြန်မှုမလုပ်သေးပါဘူးတွေ့ဆုံမှုဟာရက်သက်တစ်ပတ်တစ်ပတ်နီးပါးရှိပါတော့မယ်ကောင်စီဘက်ကပြောဆိုချက်အရတိုင်းအစိုးရဘက်က11 media ဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပါတယ်။ဒါပေမဲ့တိုင်းဆိုရဘက်ကအခုချိန်ထိဒါကိုတရားဝင်ပြန်လဲတုံ့ပြန်တာမျိုးမရှိသေးဘူးလို့လည်းသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်က VOA ကိုပြောပြပါတယ်
။တောင်းပြနေထိတော့ကျွန်တော်တို့ကအဲ့ဒီဟာတရားဝင်စာနဲ့ဟိုဒီဟာအမှုရုပ်သိမ်းမှဆောင်ရွက်လို့ရမယ်ဆိုတဲ့ဟာအတိပေးပြီပေါ့နော်။တနင်္လာနေ့မှာတော့ဘာမှထပ်ပြီးတော့တောင်းကြလာတာအတိပေးလာတာလည်းမရှိဘူး။တိုင်းဆိုရဘက်ဆိုဟိုဟိုကောင်စီကဟိုသမရလန်းညွန်တာတယ်လို့ပေါ့နော်ကောင်စီကဂျောင်းဝင်ဖြည့်ရှင်းဆောင်ရွက်ပါဆိုတဲ့ဟာမျိုးဆိုရင်တော့အမှုကိုရုပ်ကိုရုပ်သိမ်းမှာပဲဟိုဒီဟာသဘာဝကြလိမ့်မယ်ဟိုလုံမီလောက်ဟန်ရလာအဲ့ကြမှာပဲလုံလို့ရလိမ့်မယ်ဒါပေမဲ့အဲ့လိုမျိုးမလုပ်တိုင်းတော့သူတို့ကဟိုအပေါ်စီနေနဲ့လူဖန်တာရစားတက်လေအမှုကစွဲထားပြီးတော့ဟိုအပေါ်စီကနေညီနိုင်တဲ့သဘောမျိုးဖြစ်လိမ့်မယ်ပေါ့နော်ကျွန်တော်မြင်တယ်
တိုင်းဆိုရဘက်က11 media ဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပေမဲ့ဒီပေါ်11 media ဘက်ကိုဆက်သွယ်မေးမြန်းတာမှာတော့11 media editor ချုပ်ကပြန်လဲဖြေကြားခဲ့တာမျိုးမရှိခဲ့ပါဘူးရန်ကုန်တိုင်းအစိုးရအနေနဲ့သတင်း media ကောင်စီကိုအရင်ဆုံးမတိုင်ကြားပဲသတင်းသမားတွေကိုအမှုဖွင့်အရေးယူတာဟာလုပ်ပုံလုံးပြီးလွဲမနေတယ်လို့ဝေဖန်မှုတွေရှိနေပြီးဒီမိုကရေစီအစိုးရအဖြစ်ပြောဆိုထားပေမဲ့အာဏာရှင်ဆန်တဲ့ပုံမှန်တွေနဲ့အရေးယူမှုလုပ်လာတဲ့အပေါ်မှာလဲမီဒီယာတွေကတက်ကြွလှုပ်ရှားသူတွေဘက်ကပါအစိုးရကိုဝေဖန်မှုတွေလှုပ်လာကြပါတယ်။ဒရင်နောက်တုံးကိုအခုလိုအရေးယူမှုအပေါ် NLD အမတ်အချုပ်ကသဘောမတွေ့ပါဘူး။ဒါပေမဲ့ NLD အစိုးရရဲ့တိုင်းနယ်ပြည်နယ်အဆင့်အစိုးရအဖွဲ့တွေအထူးသဖြင့်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအဓိကထားပြီးပြစ်မှတ်ထားတိုက်ခိုက်နေတာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုသုတေသနလုပ်ငန်းအဖွဲ့အတွင်ရင်မှုဦးမျိုးရန်နောင်သိန်းက VOA ကိုပြောပါတယ်။
ဆိုတော့ဒီအဖွဲ့အစည်းကအမေရိကန်မဟုတ်တဲ့နော်တရုတ်မဟုတ်တဲ့နိုင်ငံတစ်ခုမှာတိကျ training ရတာကဆိုတော့သူတို့တွေကတော့အဖွဲ့အစည်းအကြီးပေါ့ဗျာနော်ဆိုတော့အဲ့ဒီအဖွဲ့အစည်းအထက်ကနေပြီးတော့အဖွဲ့အစည်းငယ်လေးတွေရှိတယ်ပြီးတော့မမေးအဖွဲ့တွေရှိတယ်ပြီးတော့မှအတုံးချကြရင်လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေရှိပေါ့ဗျာနော်အဲ့တော့အဲ့လိုလှှားနေကြတာသူတို့ကအဲနံပါတ်1ကဆိုဂရင်းမားတွေလုပ်တယ်နံပါတ်2ကဆိုတော့ဒရင်းမဟုတ်တယ်အဲ့ဒူတင်လောက်လုပ်တယ်မီဒီယာတွေဆက်ဆက်ရတယ်ဒရင်းတိုင်းကိုကွန်မန့်နေကြီးတယ်အဲ့ဘောစီဝေးသမားတွေတော့မဟုတ်လုံလုံရေးဩဇာရှိလို့စီယုံနေစီယုံလို့မြောင်ချင်းကြောက်တယ်ဗျာသူတို့ကမာပြောချပြီးလုပ်နေအမျိုးရှိတယ်အဲ့ဒီတော့သူတို့တွေကဘာအုတ်တိချက်ထားလဲဆိုတော့ကတိုင်းနဲ့ပြည်နယ်အစိုးရကဥတ်တိချက်ထားတယ်ဘာကြောင့်လဲဆိုတော့ပြည်သူတွေကပြည်သူတောင်စုအစိုးရတဲ့ဆိုင်ရင်တိုင်းနဲ့ပြည်နယ်အစိုးရကိုအောင်စိုက်တယ်ပူအောင်ရတယ်ဗောဗျာနော်နောက်တစ်ခုကဒီရက်ပို့ပြီးတော့မှရုံတိုင်းအစိုးရကိုပို့ပြီးတော့အောင်စိုက်တယ်အောင်ထား
စနစ်တကျလေ့ကျင့်ထားပြီးငွေကြေးလဲတောင့်တင်းတဲ့ဒီအဖွဲ့ဟာတိုင်းနယ်ပြည်နယ်အစိုးရတွေကိုအဓိကထားပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးဒီအတွက်၄နှစ်နီးပါးလောက်လေ့လာမှုတွေလုပ်ခဲ့တာတွေရှိသလိုတိကျတဲ့အဖြေရလဒ်တွေလည်းရှိနေပြီလို့သူကဆိုပါတယ်ပြီးခဲ့တဲ့နှစ် NLD အစိုးရစတဲ့တုန်းကလည်းရန်ကုန်တိုင်းအစိုးရနဲ့11 media တို့သတင်းရေးသားမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရဘက်ကအဲ့ဒီတာကျုံနဲ့ပိုင်ရှင်ဖြစ်သူတို့ကိုအရေးယူခဲ့ဘူးလားရှိပါတယ်အဲ့ဒီအချိန်တုန်းကလည်းတိုင်းအစိုးရဘက်ကတရားဝင်တောင်းပန်မှအမှုကြေအေးမယ်လို့ဆိုခဲ့ဘူးပါတယ် အဲ့ဒီတုန်းကတော့11 media ဘက်ကတောင်းပန်ခဲ့တာကြောင့်အမှုဟာပြီးစီးသွားခဲ့တာဖြစ်ပါတယ်ဒီတစ်ခေါက်ကတော့ဘလို့ဖြစ်လာမလဲဆိုတာအတိအကျမသိရသေးပါဘူးလက်ရှိမှာတော့11 media သတင်းတောက်တွေဘက်ကအာမခံရဖို့ရှောက်ထားခဲ့တာမျိုးရှိပြီးအာမခံပေးမပေးကိုတော့လာမယ့်အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချသွားမှာဖြစ်ပါတယ်ရှင်